တရုတ်မြန်မာဆက်ဆံရေးပုံမှုကောင်းမွန်ဖို့မြစ်စုံဆဲစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဖြစ်ပြည်လည်အောင်ဖြည့်ရှင်ရေးအရေးကြီးတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်ကြီးကပြောပါတယ်။တာဝန်ပြီးဆုံးသွားပြီးဖြစ်တဲ့တရုတ်တံမတ်ကြီးဟွန်လျန်ကမြန်မာနိုင်ငံကနေမထွက်ခွာခြင်းမေလ21ရက်နေ့ကရန်ကုန်တံမတ်နေအိမ်မှာမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါ။မတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်။
မြန်မာတနိုင်ငံလုံးကန့်ကွက်ခဲ့တဲ့အတွက်ရှင်းနှစ်နီးပါးလောက်ရပ်ဆိုင်နေရတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းအပေါ်တရုတ်စိုးရအနေနဲ့အလွန်ဆိုးရိမ်မကင်းဖြစ်နေကြောင်းတရုတ်တံမတ်ကြီးဟုန်းလျန်ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အခုလိုရပ်ဆိုင်ထားတဲ့စီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကျိုးရှိမဲ့နီးလန်းရှာဖွေဖို့လည်းမြန်မာအစိုးရနဲ့သဘောတူညီမှုရထားတယ်လို့တရုတ်တံမတ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာစကားပြန်ကနေတဆင့်အခုလိုပြောပါပါတယ
်။ဆိုတော့ရာကစုံနေတဲ့ကိစ္စဆိုရင်ဒီစုရပြည့်ရှိပါတယ်။ဆက်တော့ဒီကိစ္စကိုပြည်နယ်ကခေချင်းဖို့အတွက်ကျွန်တော်တို့ကလည်းညီမဆွေးရမယ်ဒီနေ့ကတော့ဥပပေါင်းရဲ့ညီမတွေ့ဆုံဆွေးနွေးနေကြတာ။ကျွန်တော်တို့ရုံးတစ်ချက်ကဒီမိတ်တော်ဆရာတဲ့တိုင်းပြည်ကိစ္စကိုပြည်တယ်ပါပြည်တဲ့အခါမှာပြည်မြန်မာနိုင်ငံဒီရှိမင်းကျဲကျွန်တော်ပေါ့ကိုချီရဲ့ရှင်းချိုချီချိုပြီးတော့စာရေးပေးနေတော့ကျွန်တော်တို့ကတော့ဘုသူကြီးကြီးတဲ့
ကတ္တမှာလည်းမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်ထားတဲ့နှစ်တွေကြာလာတဲ့အတွက်တရုတ်နိုင်ငံဘက်ကအလွန်နစ်နာနေတယ်လို့တမ္မတ်ကြီးကဆိုပါတယ်။ဒါကြောင့်မြစ်ဆုံဆဲစီမံကိန်းကိုပြည်လည်အောင်ဖြည့်ဆည်းနိုင်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အများကြီးအထောက်အကူဖြစ်မယ်လို့မစ္စတာလီယန်ကပြောပါတယ်။အခုလိုတမ္မတ်ရဲ့ပြောဆိုချက်ဟာမြန်မာဘက်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်ထားတာကိုဖိအားပေးပြောဆိုလာတဲ့သဘောမျိုးဖြစ်နေပြီးဒီစီမံကိန်းအကောင့်ထဲမပေါ်ပြင်းရင်လေတရုတ်နဲ့ဆက်ဆံရေးအတိုင်းအတာတစ်ခုတည်းပိုးပြီးထိခိုက်စရာအကြောင်းမရှိဘူးလို့အမေရိကန်ခြေဆိုင်မြန်မာရေးလေလာနေသူဒေါက်တာတင့်ဆွေကတုံ့တက်ပါတယ်။
အဲ့ဒီလိုပြောလာတာပေါ့နော်တခု PR ပေးတယ်လို့မျိုးဟိုတနည်းအားဖြင့်ချင်းတော့ဒီလိုပြောတာပေါ့နော်ပြောလာတာကတော့ကျွန်တော်တို့လက်ခံကြအကြောင်းမရှိပါဘူးဒီကိစ္စတခုတည်းနဲ့အင်းကြီးနိုင်ငံဆက်ဆက်ရေးဒီတခုတည်းပေါ်မူကြည့်တာမဟုတ်ဘူးနိုင်ငံလုံးကြတဲ့တခြားတော့အကြောင်းတွေအကြောင်းများစွာရှိတော့ကနိုင်ငံဆက်ဆက်ရေးတော့ဒဇုံတရားတိုင်းကတခုတည်းပို့ပြီးတော့ဖြစ်ကိစ္စမရှိဘူးမလုံးလရလို့လည်းပဲတရုတ်ကပမာယူကိုပြန်သူတို့ပြောသွားပြီးဆက်ဆံလာမှာမဟုတ်ဘူးပမာနိုင်ငံလည်းဒါကြောင့်ဒီလိုသမတ်နေဒီစားမဖြစ်နိုင်ဘူးဒါကြောင့်ကျွန်တော်ပြောချင်တာကနိုင်ငံဆက်ဆံရေးကိုဟိုအတိုင်းပါတစ်ခုတော့ပုံပြီးတော့ဒီကိစ္စမရှိဘူးလို့ကျွန်တော်မြင်ပါတယ်
တရုတ်တံမတ်ဟုန်းလျန်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအတွင်းမြစ်ဆုံဆဲစီမံကိန်းမိခိုးတွေကိုဖြေကြားတဲ့အထက်မှာအင်အားစုတချို့ကနိုင်ငံရေးရည်ရွယ်ချက်နဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအမှားတွေထုတ်ပြန်နေပြီးတရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်။ဒါ့အပြင်အဲ့ဒီအင်အားစုတွေနောက်မှာနိုင်ငံသားအုပ်စုတချို့ရှိနေတယ်လို့လည်းတံမတ်ကဆိုပါတယ်။အခုလိုတရုတ်တံမတ်ရဲ့ဆွဆွဲပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းနဲ့ကြီးမားလာတဲ့စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းအသက်အန္တရာယ်ကိုကြီးကြီးမားမားထိခိုက်စေမယ်ဆိုတာလွန်ခဲ့တဲ့10နှစ်လောက်ခဲကဌာနေတိုင်းသားတွေကိုယ်တိုင်ထောက်ပြကန့်ကွက်ခဲ့တာဖြစ်ကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါရယ
်ကျွန်တော်တဘာဝမကြောက်လို့ပြောချင်ပါတယ်ဘာလို့ဆိုတော့ဒီမြစ်ဆုံကိုကန့်ကွက်တာကဌာနေတိုင်းသားတွေကနေပြီးတော့ကောက်ကတာကဒီအလုံးနိုင်ငံတို့ဘာလို့မှမဆိုင်ပါဘူး။ဟိုစကလေးက2000 2008လောက်ကလေးကစကလေးတော့ကျွန်တော်ဒါနေတိုင်းရင်းသားတွေကကောက်ကွက်မှုရှင်းရှင်းလင်းလင်းပြောထားပြီးသားပါ။အဲ့ဒါကိုအရင်တော့စစ်အစိုးရဆိုတော့ပြည်သူထောက်ခံမှုယူယူမယူယူသူကအတင်းကိုလုပ်ခဲ့စီမံကိန်းဆိုတော့အဲ့ဒီမှာလုပ်ခဲ့တာပေါ့နော်။ကြေရည်တာတရုတ်နိုင်ငံကဒီမှာပြည်သူပြည်သားတွေကိုအလေးထားတယ်။ဒီချစ်တဲ့ယဉ်မိချင်တယ်ဆိုတော့စတန်ကောက်လို့ရပါတယ်ဒီအရေကိုမဲပုံးထောင်ပြီးမှလက်ဆုံတီထောက်ဖို့မတီထောက်ဖို့လုံးလုံးရပါတယ်အဲ့ဒါဆိုအဖြစ်ချင်းချင်းကြီးပေါ်လာပါလိမ့်မယ
်မြစ်ဆုံဆဲကိစ္စတရုတ်တံမဲရဲ့ပြောဆိုချက်တွေကိုကြည့်ရင်တရုတ်အကျိုးစီးပွားကိုပိုပြီးအဓိကထားပြောသားတယ်ဆိုတာမြင်ရတယ်လို့ဂမ်ဆန်းကဒီလိုကိုပြောပါတယ်တရုတ်တံမဲရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကတွားခဲ့တဲ့တချင်းပြည်နယ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စပြန်ဆတင်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းသူတွေ့ဆုံခဲ့တဲ့တချင်းတိုင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒါ့အပြင်တံမဲရဲ့ခီးစဉ်ထုတ်ပြန်ချက်မှာမြစ်ဆုံစီမံကိန်းဒေသခံအဖွဲ့အစည်းတွေကကန့်ကွက်မှုမရှိကြောင်းဖော်ပြခဲ့တဲ့အတွက်တာဝန်ခံရှင်အဖွဲ့တွေကတံမဲရဲ့ပြောဆိုချက်မှန်ကန်မှုမရှိကြောင်းတုံ့ပြန်ကန့်ကွက်ခဲ့ကြပါတယ်။အင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာတော့တရုတ်တံမတ်ဟုန်းလျန်က မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာပြည်သူတွေအနေနဲ့စိတ်ရှိရှိနဲ့စောင့်ဖို့လိုအပ်ပြီးမြန်မာအစိုးရဘက်ကတင့်တော်တဲ့အချိန်မှာအများပြည်နဲ့မဲ့အဖြေကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်။မစ္စတာလင်းဟာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမဲ့ဖြစ်၃နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။